မေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်နယ်ဇက်ကနေလုံခြုံရေးအခြေအနေတွေဟာစိုးရိမ်ရတာကြောင့်နိုင်ငံတော်ရဲ့အရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲကြေညာခဲ့ပါတယ်။သမ္မတမဲဆွယ်ကာလာဒုံကလေးကဒီနယ်ဇက်တိုင်းကာရန်ဖို့သမ္မတထရမ့်ကတောက်လျှောက်ပြောလာခဲ့တာပါ။လွှတ်တော်ကခြားပေးတဲ့အသုံးစိတ်ကိုတောင်းခံစရာမလိုပဲအရေးပေါ်အခြေအနေကြေညာပြီးအခြားအစိုးရဌာနတွေစီကအသုံးစိတ်တွေနဲ့တိုင်းတိဆောက်ဖို့ကြိုးပမ်းနေတဲ့သမ္မတထရမ့်ရဲ့အစီအစဉ်ဟာတကယ်ပဲအောင်မြင်နိုင်ပါမလားကိုကြောင်လင်ကပြောပြမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းမက္ကဆီကိုနယ်စပ်တကြောမှာလူမှုကြီးကြပ်ရေးပြဿနာတွေရှိနေတာကတော့ကြားပါပြီ။မွေးရစေဝါတွေလူစိုးကိုင်းတွေလူကုန်ကူးမှုတွေနဲ့တရားမဝင်နယ်စပ်ဖျက်ချော်မှုတွေအကြီးအကျယ်ရှိနေတာကြောင့်ဒါဟာနိုင်ငံအတွင်းဝင်ရောက်ကျူးကျော်မှုဖြစ်တယ်။နိုင်ငံတော်ရဲ့အရေးပေါ်အခြေအနေဖြစ်ကြေညာရမယ်လို့သမ္မတထရမ့်ကယူဆနေပေမဲ့လည်းဒီမိုကရက်လွှတ်တော်အမတ်တရဲ့အမြင်မှာတော့နယ်စပ်ကအခြေအနေတွေဟာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေလို့မြင်ကြပါတယ်။အထူးသဖြင့်လက်တင်အမေရိကနိုင်ငံတွေအတွင်းဖြစ်ပွားနေတဲ့အကျပ်တဲမျိုးစုံကြောင့်အမေရိကန်ပြည်ထောင်စုကိုဖြစ်တဲ့နည်းနဲ့ဝင်ရောက်ဖို့အမေရိကန်နဲ့ကပ်ရဲ့မက္ကဆီကိုနိုင်ငံကိုဖျက်ပြီးလူတွေအများအပြားနေစဉ်ဆိုသလိုအမေရိကန်နိုင်ငံထဲဝင်ဖို့ကြိုးပမ်းနေကြတာကြောင့်နယ်စပ်လုံခြုံရေးကိစ္စဟာအမေရိကန်ရဲ့နိုင်ငံရေးမှာအရေးကြီးတဲ့ကိစ္စရတစ်ခုအဖြစ်ရှိလာခဲ့တာကြားပါပြီ။အခုတော့နယ်စပ်မှာတိုင်းခတ်ဖို့နိုင်ငံတော်ရဲ့အရေးပေါ်ကြေညာချက်ကိုထုတ်ပြန်ပြီးသမ္မတထရမ့်ကကြိုးပမ်းမဲ့ကိစ္စဟာသမ္မတရဲ့အာဏာကိုကျော်လွန်ပြီးတော့လှုပ်ဆောင်မဲ့ကိစ္စဟုတ်မဟုတ်ဥပဒေကြောင်းအရစိန်ခေါ်မှုတရက်ဖြစ်နေပါတယ်။သမ္မတထရမ့်ကတော့သူ့ကိုအမှုဖွင့်ပြီးတော့တရားစွဲဆိုလာမယ်ဆိုရင်လေအဆုံးသတ်မှာသူ့ပဲနိုင်မှာပါလို့ဆိုပါတယ
်။ And they will sue us in the Ninth Circuit even though it shouldn't be there and we will possibly get a bad ruling and then we'll get another bad ruling
။ UN တရားရုံးကနေကျွန်တော်တို့ကိုတရားစွဲကြပါလိမ့်မယ်။တကယ်တော့ဒီလိုမဖြစ်သင့်ပါဘူး။အဲ့ဒီစွဲဆိုမှုတွေမှာတရားရုံးကကျွန်တော်တို့ကိုထိခိုက်စေမဲ့ဆုံးဖြတ်ချက်တစ်ခုပြီးတစ်ခုချမဲ့သဘောမှာရှိပါတယ်။နောက်ဆုံးမှာတော့ဒီမှုကနိုင်ငံတော်တရားရုံးချုပ်ကိုရောက်လာမှာပါ။အဲ့ဒီခါကျရင်ကျွန်တော်တို့အတွက်မျှတတဲ့အခြေအနေရှိလာနိုင်မယ်လို့မျှော်လင့်ရပြီးတရားရုံးချုပ်မှာကျွန်တော်တို့အနိုင်ရမှာပါ
။ကြာသပတေးနေ့ညနေပိုင်းတုန်းကပဲနေဆက်လုံချွင်းဆိုင်ရာဥပဒေမူကြမ်းတရက်ကိုအထက်နဲ့အောက်လွှတ်တော်နှစ်ရစလုံးကအတည်ပြုခဲ့ပါတယ်။အဲ့ဒီမူကြမ်းပါဝင်အစိုးရရန်တရားတွေအပြည့်အဝဆက်လက်လဲပတ်ရေးအသုံးစရိတ်ချပေးမဲ့ဥပဒေကြမ်းတွေကိုသမ္မတထရမ့်ကနေတော့ကပဲလက်မှတ်ထိုးပြီးတော့တည်ပြုခဲ့ပါပြီ။နေဆက်လုံခြုံရေးအတွက်လွှတ်တော်ကချပေးတဲ့ငွေကသမ္မတထရမ့်တောင်းဆိုထားသလို 5.9 ဘီလီယံဒေါ်လာမဟုတ်ဘဲနဲ့ 1.3 ဘီလီယံပဲရတာပါ။ဒီငွေကကီလိုမီတာ90လောက်ကိုပဲကာယံဖို့ဖြစ်နိုင်ပါလိမ့်မယ်။ Republican အောက်လွှတ်တော်အမတ် John Rutherford ကတော့ဒီချိန်ဒီပေါ်မှာအကောင်းမြင်ပါတယ
် This is not a loss for the president but a win for the Department of Homeland Security
အခုကိစ္စကသမ္မတအတွက်မရှုံးပါဘူးအမိမြေလုံခြုံရေးဝန်ကြီးဌာနအတွက်အောင်မြင်မှုတရက်လည်းဖြစ်တဲ့အပြင်နေဆက်လုံခြုံရေးအတွက်တည်တာထူးခြားပြီးလမ်းကြောင်းမှန်စေမဲ့ခြေလှမ်းတရက်လည်းဖြစ်ပါတယ
်နေဆက်လုံခြုံရေးအတွက်တတိုင်းခတ်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တာကြောင့်သမ္မတထရမ့်ခံမှန်းထားတဲ့အတိုင်းသူ့ကိုတရားစွဲဆိုမဲ့သူတွေကတော့ရှိနေပါပြီကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom နဲ့ကယ်လီဖိုးနီးယားပြည်နယ်အစိုးရရဲ့ရှေ့နေချုပ်ဇေဗီယာဗက်ကာရာတို့ကပူးတွဲပြီးတော့ထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတထရမ့်ရဲ့လောက်ရကိုအပြစ်တင်ရှုတ်ချထားပြီးတရားရုံးမှာကျွန်တော်တို့တွေ့ကြမယ်လို့ဆိုထားပါတယ်။ဒီမိုကရက်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ထက်လွှတ်တော်အမတ်နဲဆုခေါင်းဆောင်ချက်ရှူမာတို့ကလည်းတကယ်ရှိမနေတဲ့ပြဿနာပေါ်မှာကြေညာတဲ့ဥပဒေနဲ့မညီတဲ့အရေးပေါ်အခြေအနေကြေညာချက်ပဲလို့ဆိုပါတယ်။နိုင်ငံတော်ကာကွယ်ရေးအသုံးစိတ်ထဲကနေနီးလမ်းမကျပဲတတိုင်းဆောက်ဖို့ငွေတွေကိုသမ္မတကယူဖို့လုပ်နေတာလို့လည်းသူတို့ကစွပ်စွဲကြပါတယ်။နေဆက်တတိုင်းကာယံရေးအတွက်လွှတ်တော်ကနေလောလောဆယ်ချမှတ်ထားတဲ့1.3 ဘီလီယံပြင်နောက်ထပ် 6.5 ဘီလီယံဒေါ်လာရဖို့သမ္မတထရမ့်ကအရေးပေါ်အခြေအနေကြေညာချက်ထုတ်ပြီးတော့လှုပ်ဆောင်နေတာပါ။နေဆက်တတိုင်းကာယံမှုကပဲအကြမ်းဖက်ဂိုင်းတွေတရားမဝင်နေဆက်ဖျက်ချော်မှုတွေမူရစ်ဆေးဝါးတွေအမေရိကန်နိုင်ငံထဲဝင်ရောက်လာနေမှုတွေကိုတားမြစ်နိုင်မှာပါလို့သမ္မတထရမ့်ကဆိုပါတယ်။နိုင်ငံတော်အရေးပေါ်ကြေညာချက်ထုတ်ပြန်လိုက်တဲ့အတွက်အမေရိကန်စစ်တပ်အသုံးစိတ်အပါအဝင်အစိုးရအသုံးစိတ်တွေကငွေတွေကိုနေဆက်တတိုင်းကာယံဖို့သမ္မတအနေနဲ့ယူ3ပိုင်ခွင့်ရှိသွားမှာဖြစ်ပါတယ်။ဒတိုင်းတိဆောက်ရေးအတွက်စုစုပေါင်းဒေါ်လာ8ဘီလီယံလောက်အင်ဗီရိုကနေရှာဖွေသွားဖို့ရှိတယ်လို့အင်ဗီရိုရာရှိချုပ်ကပြောထားပါတယ်။